Thank you. ကုသလဆိုတဲ့စကားစုမှာကုကတခုဆလကတခုကုဆိုတာကဆက်စုပ်ဖွယ်သောသဘောတရားတွေမိမိတဏ္ဍာမှာဖြစ်ဖြစ်သူတစ်ပါးတဏ္ဍာမှာဖြစ်ဖြစ်လူချင်းမမောရီဖြစ်နေလို့ရှိရင်စိတ်ဟာညစ်ထေးနေတာပဲအဲ့ဒီနဲ့ရှင်တွဲတဲ့စိတ်တွေဖြစ်နေလို့ရှင်လည်းဒါလည်းစိတ်တွေညစ်ထေးနေတာပဲအညစ်အကြေးလူးလဲသလိုပေါ့စိတ်ရှင်မှာဖြစ်နေလို့ရှင်စိတ်နေစိတ်သားဟာအစင်တန်နေကြတာအောက်တန်းကြတာပဲသူ့လိုလိုက်ပြီလို့မှားပြီဆိုလို့ရှိရင်တိတ်ကိုအောက်တန်းတော့တာကြသွားတာပဲထို့အတူပဲစိတ်ပြည့်စိတ်ဆိုးမုန်းယုံမှုတွေဆိုတာလည်းပဲစိတ်တဏ္ဍာမှာဖြစ်နေဒါလည်းပဲဆက်စုပ်စီရကောင်းတာစိတ်မှာဖြစ်လို့ရှိရင်စိတ်နေစိတ်ထားအောက်တန်းကြတာပဲမေတ္တာမထားနိုင်ဘူးကျင်နာတနာမှုမရှိဘူးသီခံမှုမရှိဘူးဆိုလို့ရှိရင်ဒီပြုမှုတွေကအမှန်ဆက်ဆက်စုပ်စီရကောင်းတာအဲ့ဒီဒေါသနဲ့ရှင်တွဲတဲ့စိတ်အစဉ်တွေဖြစ်နေလို့ရှိရင်ဒါလည်းပဲဆက်စုပ်စီရကောင်းတာပဲဒါတွေဖြစ်နေလို့ရှိအောက်တန်းကြတာပဲမတိမှုမိုင်မဲမှုမာမာနမနာလိုဝန်တုဟုဒါရီဟာစိတ်စဉ်ရောက်လာလို့ရှိရင်အမနာဆက်ဆုပ်စရာကောင်းတယ်ကုတ်ချိတဆိုတာပါလေကုတ်ချိတဆိုလို့ရှိရင်ပါပပဲယုံညာတာပဲအောက်တန်းကြတာပဲအဲ့ဒါလို့အောက်တန်းကြတဲ့သဘောနဲ့သူတို့နဲ့ရှင်တွဲတဲ့စိတ်နေစိတ်ထားတွေကိုမြတ်စွာဘုရားဘဝဆက်ဆက်ပေါ်လीစွဲလာတော့တဖြည်းဖြည်းနှဲ့ပြီးတော့ချွတ်တာပေါ့တလဆရာလှုပ်ရှားစီတယ်နည်းနည်းလှုပ်ရှားစီတယ်ပေါ့လေကံပဆိုတာတော်တော်ကြီးလှုပ်လှုပ်ရှားရှားဖြစ်အောင်ပေါ့လေအများကြီးနှဲ့ပြရမှာတဲ့နဝိတန္တနာတခါလေးကျွတ်ထွက်ပြီးတော့ပျက်စီးသွားတယ်အဲ့ဒါလိုသဘောရှိတဲ့ကုသိုလ်တွေနဲ့အစာထူရတာပေါ့အဲ့ဒါဒီလိုကုသလဆိုတာဆက်စုပ်ရရှာဝယ်ကောင်းပြီးတော့အောက်တန်းစားအကုသိုလ်ပါပတွေကိုလှုပ်ရှားစေတယ်ပို့ပြီးတော့လှုပ်ရှားစေတယ်နောက်ဆုံးအပြတ်ရှင်းပြတယ်ဗောလေတော့လှုပ်ရှားစေတယ်ဆိုတာကနှဲ့တာပါပဲနှဲ့တယ်ဆိုတာနှဲ့အောင်ပြုလုပ်တာဗောလေတော့ခုနမြေကြီးထဲမှာစွဲနေတဲ့တိုင်ချွတ်တော့မယ်ဆိုရင်ပထမဆုံးပြီးရမြေကြီးလေးတူပြီးတော့ဗောလေနှက်ရပါတယ်တဖြည်းဖြည်းနှက်ပါများမှစိတ်ချပြီဆိုလို့ရှိရင်ဆွဲချွတ်လဲလို့ရှိရင်လွယ်လွယ်လေးကျွတ်တော်နိုင်ပါတယ်တမအဲ့ဒီသဘောမျိုးရှိတယ်ပါဠိလိုကုသလလို့ခေါ်တာပါပဲတမအဲ့ဒီလိုသဘောမှန်သမျှဟာကာမရဲ့ဆန့်ကျင်ပဲဖြစ်တာကြီးပါကာမရဲ့ဆန့်ကျင်မဟုတ်ဘူးအကုသိုလ်ရဲ့ဆန့်ကျင်ပဲဖြစ်တာကြီးပါပဲဒီတော့ကုသိုလ်မှန်သမျှဆိုလို့ရှိရင်ကာမအပါဝင်ဆက်စုပ်ဖွယ်ရာကောင်းတဲ့အောက်တန်းစားအနေရနေပြီးတော့ခွာရှောင်တဲ့သဘောပါနေတာမဟုတ်လို့နိခာမစီရင်ရမှာရောက်သွားပါတယ်ပါသွားပါတယ်တစ်သက်လုံးတစ်ဘဝလုံးကဥထုအာယုံကာမဂုဏ်နေပေါ်မှာတကယ်ချမ်းသာအစ်စ်လို့အထင်လွဲပြီးတော့ဗောလေမဲ့မဲ့မောမောဖြစ်ခဲ့တဲ့ကိလေသာကာမဟာအယုန်ဒီဘုံမှာလည်းပဲစွဲနေတော့ခိုင်းနေတယ်ဘောဝကောင်းဒီဘုံမှာလည်းပဲစွဲပြီးတော့ခိုင်းနေတယ် အဲ့ဒါကိုခိုင်းနေရတော့လောကီတမထဆန်နဲ့တဖြည်းဖြည်းနှဲ့ပြီးတော့နှုတ်ရပါတယ်ယုံနာဖြစ်စဉ်ကြီးပေါ်မှာជីវအတ္တအစွဲအဲ့ဒီជីវကိုပရမအတ္တကြီးကရှေ့ခိုင်းနေတယ်ပရမအတ္တအလိုဖြစ်တယ်ဆိုတာပေါ့ဒီအဲ့ဒါလူအစွဲပေါ့ဒီအခြားခြားမာနာစွဲတွေလည်းရှိပါသေးတယ်အဲ့ဒီအစွဲကြီးကျွဖို့ကတော့ဝိပဿနာကသာတတ်နိုင်တာဒီမှာတစ်ဆင့်ဆင့်ဆက်ပြီးတော့အရိယာမတ္တိယသာတတ်နိုင်ပါတယ်ဒီမှာသူကတော့အပြတ်ဖြုတ်နိုင်တယ်သူကတော့ဒီတော့တတလုံးတဘွားလုံးတတန်တရားလုံးကဆွဲနေတဲ့ကာမဆွဲတို့ဒိဋ္ဌိဆွဲတို့မာနဆွဲတို့ဆိုတာဘဝစီမှာခိုင်ခံ့နေတာဖြစ်တော့အဲ့ဒါလိုဘာဝနာခေါ်တဲ့ဇန်တရားနဲ့တဖြည်းဖြည်းနှဲ့သွားအောင်နှဲ့ရမှာပါတော်တော်လေးစိတ်ချရတဲ့အပိုင်းအထိရောက်ပါမှအားနှဲ့သွားပါမှဆွဲချွတ်ရမှာပါဒီမှာဒီတော့အဲ့ဒါလို့နဲ့လာအောင်လုပ်ရင်းမှာအစွမ်းတတိထက်တဲ့ဇန်တရားထည့်ပြီးထည့်ပြောလို့ရတယ်ဆိုတာတင်မှတ်ပြီးတော့မနိယဝန်ခံတဲ့အတိုင်းပေါ့လေဒီနေ့ဇန်အကြောင်းပြောရမှာပါပထမဆုံးဈာနရဲ့အဓိပ္ပာယ်တို့တို့ရှင်းရှင်းလုပ်ရင်းနားလည်ဖို့လုပ်နေပါသေးတယ်ဈာနရဲ့အဓိပ္ပာယ်ဖွင့်ဆိုထားတာတော့အာရမဏဇာယတိဥပနိဇာယတိတိဈာနလို့ဆိုထားပါတယ်ရှုခွေအာယုံကိုအနိကပြည့်ပြည့်စုံစုံစိုက်ပြီးတော့ရှုတာလို့ဈာနလို့ဆိုပါတယ်တဲ့စုစိတ်သမှုကိုက်ပြီးရှုဇာဟုခေါ်သည်ဆိုတာပါလေအဲ့ဒါလေးနားလည်ထားဖို့ပါပဲအဲ့ဒီဈာနကလည်းနှစ်မျိုးရှိပါတယ်တအာနမရူပနေဈာနနှစ်လက္ခဏူပနေဈာနလို့ဒီလိုကြံ့ခံတော့ရှိပါတယ်အာနမရူပနေဈာနဆိုတာကတော့လောကီဆံရောက်ဝရာအထုတဲ့ပုဂ္ဂိုလ်တွေအဲ့ဒီဆံရဲ့အာယုံမေတ္တာပွားတဲ့ပုဂ္ဂိုလ်ကလည်းပဲပုဂ္ဂိုလ်တ attva ပညာအာယုကရုဏာပွားတဲ့ပုဂ္ဂိုလ်ကလည်းပဲဒုက္ခိတ attva ရဲ့အာယုပထဝီကတိုင်းအစရှိတဲ့ကတိုင်းဤအထုတဲ့ပုဂ္ဂိုလ်ကလည်းပဲကတိုင်းပညာအာယုနေပါလိမ့်ချုပ်ခွဲ့အနေနဲ့ဖန်တီးထားတဲ့အာယုတွေကိုကပ်ပြီးတော့ပြည့်ပြည့်ဝဝရှုရပါတယ်ကျုလို့ရှိရင်တော့ဥပ္ပစာရဇာနဲ့အတူတကယ်ဇာနေရရှိလက်ထပ်ပါတယ်အဲ့ဒီဇာကိုတော့အာရမတုပနေဈာနခေါ်ပါတယ်အတူကောက်ပြောလို့ရှိရင်စိတ်တည်ငြိမ်အောင်မြတ်ရှုတာမဟုတ်လို့သူ့ကိုတမထဇာလို့ခေါ်ပါတယ်တို့တို့ချင်းချင်းလောကီဇာကိုတမထဇာလို့ပဲဆိုကြပါစို့သူတို့နှစ်ခုရဲ့ဈာနာချက်ကတော့ပထမဇန်ကတော့ပထမသမထဈာနာကတော့ပညာအာယုံပေါ့လေ။အခုပြပါတယ်။ဒုတိယဥပ္ပစနာဈာနာကတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းယုံနာတရားတို့ရဲ့ကိုယ်စီလက္ခဏာနဲ့တူညီလက္ခဏာတဘာဝလက္ခဏာနဲ့တမယလက္ခဏာကိုစုစိတ်ကပ်ရှုပါတယ်။တနည်းအားဖြင့်လည်းပဲတမထဈာနဆိုတာကမရှိအာယုံအရှိလုပ်ပြီးတော့ပေါ့လေရှုပါတယ်။ဝိပဿနာဈာနကတော့တခဲအရှိကိုအရှိတိုင်းသိအောင်ရှုတဲ့သဘောပါပဲ။သမထဈာနကတော့အာယုံတစ်မျိုးတည်းမှာစိတ်တခြားတစ်ပါးမသွားရအောင်လို့စိတ်ရှုတဲ့သဘောသမထဈာနလို့ခေါ်ပါတယ် တခြားအာယုံပြောင်းမှုမလို့တော့ဘူး။ဘုရားပြည့်မေတ္တာပွားတယ်ဆိုလို့ရှိရင်မေတ္တာရဲ့အာယုံတ attva ဒီဘဝမှာစိုက်ကြတယ်။ကရုဏာပွားတယ်ဆိုလို့ဒုက္ခိတ္တ attva မှာစိတ်ကလေးစိုက်ကြတယ်။ကတိုင်းပညာတိအာယုံပြည့်တယ်ဆိုရင်ပထဝီကတိုင်းဆိုပထဝီကတိုင်းမှာစိတ်ကတမျိုးနဲ့စိုက်ထားတာပဲ။ဝိပဿနာကတော့တဘာဝအမျိုးမျိုးတွေ၊ယုံနံတဘာဝအမျိုးမျိုးတွေသူရဲ့ချင်းရဆုံးနေပေါ့လေ။အမျိုးမျိုးသူကရှိရပါတယ်ဒီတော့သမထဇံကတော့အယုံတမျိုးတည်းမှစိုက်ထားတော့စိတ်ဆူရှိမှုတမာရီဖြစ်လွယ်တော့ချမ်းသာနဲ့ဤတယ်လို့အဆိုရှိပါတယ်တခဏလေးပဲစိတ်ကငြိမ်သက်လာတော့ပီတိဒုက္ခတွေဖြစ်လွယ်တယ်လို့ဒီလိုဆိုပါတယ်သူကတော့ဥမာဘာနဲ့တူလဲဆိုလို့ရှိရင်ကိုအိမ်ထဲမှာအေးစေးလူလူနေပြီးတော့ပေါ့လေအိမ်ထဲရှိတဲ့ဘုသူတော်လေးနဲ့ခြေနှက်နေတာပေါ့ဝိပဿနာကတော့အိမ်ထဲကဘုသူတော်အတွေ့အကြုံတွေမဟုတ်အပြင်ထွက်ပြီးတော့အတွေ့အကြုံတွေခုနဒီနိုင်မျိုးစုံကိုလေ့လာရတာပေါ့လေအိမ်ထဲကထွက်တယ်ဆိုရဲကပင်မပြီမျိုးစုံလည်းလေ့လာရပြီဆိုတော့စိတ်တွေကအတော်ဖြန့်ထားရပါတယ်ဒါခဏိကသမားကြီးအားကောင်းလို့ရှိရင်သူကချမ်းသာမဖြစ်ဘူးဒုက္ခဝေဒနာပေါ့လေဖြစ်လာဒုက္ခဝေဒနာနဲ့နီးတယ်လို့ဆိုပါတယ်ဓမ္မဒါပေမဲ့လို့အိမ်ထဲမှာကုန်နေတဲ့ပုဂ္ဂိုလ်ကတော့အိမ်ဘုသူတာပဲရတာပဲအပြင်ဘုသူတာမရဘူးအတွေ့အကြုံမရဘူးအိန္ဒိယထွက်ပြီးတော့အပြင်ကျုံသမျှဟာဒီလိလာကတော့စုံတယ်သူကတော့လိလာတော့နေနေတော့ပြန်မနေတဲ့ဥပဒနာဆိုတာမျိုးကတော့တခုတည်းစိတ်ထားရတာမဟုတ်ဘူးဖြစ်ရှိနေတဲ့ယုံနာသဘာဝမှန်သမျှအကုန်လုံးစုံအောင်လေ့လာရတာပဲတော့မလေ့လာလို့ရှိရင်မလေ့လာနိုင်လို့ရှိရင်ဥပဒနာအစစ်မဟုတ်ဘူးဆိုတော့အဲ့ဒါလေးအဲ့ဒါလေးနားလည်ကိုအရေးကြီးပါတယ်တော့အခုပြောပြတဲ့အချက်တွေကတော့သမထฌานะနဲ့ឧបัสสนาฌานะအချင်းချင်းฌานะပုံလေးပေါ့လေသမထဇာကတော့တမာတိဖြစ်အောင်မြတ်စိတ်တည်ငြိမ်အောင်မြတ်ឧបัสสนาကတော့တကယ်အရှိသဘောဒီတည်အောင်အားထုတ်ရတဲ့သဘောဆိုတော့အဲ့ဒါလည်းနားလည်ရပါတယ်ဒီသမထနဲ့ឧបัสสนาတော့အခု꿰တော့ပါပြီစိတ်လှုပ်ရှားမှုရှိပဲနဲ့တည်တည်ငြိမ်ငြိမ်ဖြစ်ုံမျှရှုတာကတော့သမထဈာနလို့ခေါ်ပြီးတော့ယုံနာတရားတို့ရဲ့သဘာဝလက္ခဏာနဲ့တမညာလက္ခဏာကိုယ်စီလက္ခဏာနဲ့တည်ငြိမ်လက္ခဏာကိုရှုတာကတော့ဝိပဿနာဈာနလို့ဒီလိုနားလည်သွားပါပြီ။ဒါတော့နားလည်ပြီးတော့ဇံသမထဇံအထုတ်လို့သမထဇံကိုအခြေတည်ပြီးတော့ဥပဒနာတက်လို့ရတာမျိုးလည်းရှိပါတယ်။ဘာဖြစ်လောကီဇံဤအထုတ်လို့ပထမဇံဖြစ်ဖြစ်ဒုတိယဇံစသည်ဖြစ်ဖြစ်ဇံတစ်ခုရပြီဆိုလို့ရှိရင်အဲ့ဒီဇံကိုပဲဖြစ်ဖြစ်ဇံစိတ်ကိုပဲဖြစ်ဖြစ်အဲ့ဒီခိုက်တံမှာဖြစ်တဲ့တဘောတစ်ခုဝဲဖြစ်ဖြစ်ပေါ့လေအဲ့ဒါလိုတက်ပြီးတော့ဝိပဿနာဖြစ်အောင်အထုတ်တဲ့ပုဂ္ဂိုလ်ကတော့သမထယာနိကခေါ်ပါတယ်ဓမ္မနိဗ္ဗာန်ရောက်ကြောင်းသမထယင်ရှိသူလို့ဒီလိုဆိုပါတယ်အဲ့ဒါလိုသမထမထူထောင်ပဲနဲ့ပေါ့လေသမထမပါပဲနဲ့ဝိပဿနာယာနိကနီးနဲ့အထုတဲ့ပုဂ္ဂိုလ်တော့သုတ္တဥပ္ပစနာယာနိကနီလို့ခေါ်ပါတယ်ကိုယ်တည်းစိုက်ပြီးတော့ထင်ရှားပေါ်ရာပေါ့လေယုတ်တရားကိုစပြီးတော့ရှုရပါတယ်လေကူထင်ရှားတဲ့ဟာစပြီးတော့ခံရပါတယ်ကပေါ်ရာပေါ်ရာလေးကြီးရှုရပါတယ်ကအဲ့လိုရှုတာမျိုးကတော့သုတ္တဝိပဿနာယာနိကနီးလို့ခေါ်ပါတယ်အ အခုယောဂီဒီအာထုံနေတာဟာအဲ့ဒီသုတ္တဝိပဿနာယာနိကနီးပါပဲလောကီသမထထူးထူးခြားခြားမထူထောင်ရပဲနဲ့သုတ္တဝိပဿနာယာနိကနီးနဲ့အာထုံနေကြတာပါယောဂီဟာလောကီသမထဇံကိုရလို့လို့ပဲဖြစ်ဖြစ်သမထဇံရပြီးတော့သုတ္တသမထယာနိကနီးနဲ့ဥပဒနာညာကိုဥပဒနာတက်လို့လို့ပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်စီပေါ့လေအဲ့ဒါလိုဖြစ်ဖို့ရာအတွက်ဥပဆရာဈာနနဲ့အပ္ပနာဈာနရဘူးတော့လိုပါတယ်တမဝဇရာဈာန်နေပြီးတော့အပ္ပနာဇံအယုန်ထဲမှာစိုက်ပြီးတော့တသားလေးဖြစ်နေလို့ရှိရင်ဒါလောကီဈာန်ရတာပါပဲတဏှာဖြစ်လဲဥပကြရာစမာဓိနဲ့အပ္ပနာစမာဓိပေါ့လေဒါရအောင်လွတ်လို့ရှိရင်သမထဇံရတာပါပဲသုဒ္ဓဝိပဿနာယာနိကနီးနဲ့အာထုတ်တဲ့ယောဂီပုဂ္ဂိုလ်ကတော့အဲ့ဒီလိုမဟုတ်တော့ဘဲနဲ့ခဏိကစမာဓိတည်ထောင်ရတာပါပဲခဏိကစမာဓိဆိုတာကိုယ်ရဲ့အရှိတကယ်ယုံနာတရားတွေသူတို့ဖြစ်တုံးဖြစ်စဲလေးမှာပေါ့လေအားဆိုင်ပြီးတော့ဆွဲမဲ့စွာရှုလို့ချိန်ပြီးတော့အားဆိုင်ပြီးတော့ဆွဲမဲ့စွာရှုလို့ရှုရအောင်လေးပေါ့မှာတခဏတခဏစိတ်စိတ်ကြာတာတွေတမာရီကခဏိကစမာဓိခေါ်ပါတယ်ဒီတော့ဒီစကားအရဆိုလို့ရှိရင်သမာဓိက၃မျိုးဖြစ်သွားပါတယ်။တေဥပါကြရသမာဓိ၊နေအပ္ပနာသမာဓိနဲ့၃ခဏိကသမာဓိဆိုတာပေါ့လေ။အခုအာထုနေယောဂီပုဂ္ဂိုလ်တွေဟာကိုယ်ရဲ့စိုက်ပြီးတော့လက်ငင်းပေါ်တဲ့ယုံနာတရားတွေသူတို့ဖြစ်တုံးဖြစ်စဲလေးမှာပေါ့လေ။ချိန်ပြီးတော့အားဆိုင်ပြီးတော့ဆွေးမဲစွာခဏိကသမာဓိရအောင်ရှုနေတာမဟုတ်လို့ခဏိကသမာဓိထူထောင်နေသူများလို့ဆိုပါတယ်လောကီသမထဇာမပါတဲ့အတွက်တက်တက်တန့်တန့်ဖြစ်လို့သုဒ္ဓဝါစနာယာနိကနီးနဲ့အာထုံနေတဲ့ပုဂ္ဂိုလ်များလို့ဆိုရပါတယ်အခုယောဂီများဟာသမထယာနိကယောဂီများမဟုတ်တဲ့အတွက်သမထဘလူအားထုတ်ရတယ်ဆိုတာဇာယအောင်အားထုတ်ရတယ်ဆိုတာရှင်းပြဖို့မလိုပါဘူးသုတ္တဥပ္ပဆနာယာနိကနီးနဲ့ဥပဒနာဇံအားထုတ်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့နဲ့အသက်ဆိုင်ဆုံးပေါ့လေခဏိကသမာဓိထူထောင်ပုံပဲစာရုံးနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြရမှာပါပဲဒီခဏိကသမာဓိဟာလည်းပဲအားကောင်းလာလို့ရှိရယ်လောကီသမထအပ္ပနာသမာဓိနဲ့ဟာစွန့်ရည်ချင်းတူတယ်ဆိုတာလည်းပဲအဲ့ဒါလည်းပဲကြာအကိုကာနဲ့ပြောဖို့လည်းလိုနေပါသေးတယ်ဒီနေ့ကတော့တဏ္ဍာရီပြည့်သွားတာမဟုတ်လို့တက်လောက်နဲ့ပဲတော်ကြပါစို့နှောက်နေကြမှာပဲခဏိကသမာဓိထူထောင်ပုံနေပေါ့လေစာရုံးနဲ့လက်တွေ့ရှင်းနေတင်ပြပါတော့မယ
်စာဓုစာဓုစာဓု